ထိုင်းနိုင်ငံသားဝန်ကြီးဟောင်းလက်ဖြင့်ရှစ်တောင်အာရှအာဆီယံအတွင်းမှူးချုပ်ဟောင်းဆူရီဖီဆူဝန်ကွယ်လွန်သွားတဲ့အပေါ်မြန်မာနိုင်ငံသားဝန်ကြီးဌာနကဝန်ထမ်းကြောင့်တွင်လွားဒီကနေ့ပြောပြပါတယ်ဆူရင်ဖီဆူဝန်ဟာထိုင်းနိုင်ငံနိုင်ငံရေးခေါင်းဆောင်တူအနေနဲ့မြန်မာဒီမိုကရေစီရေးတကြွလှုပ်ရှားစွာအကြံဉာဏ်ပေးဆောင်ရွက်ခဲ့သူမြန်မာပြည်အတွင်းကူပြောင်းကာလမှာစစ်ရောကိုပါအားပေးကူညီသူတူဖြစ်တဲ့အတွက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တကြွလှုပ်ရှားသူတွေကကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်ရှုမြင်ပါတယ်အပြည့်အစုံကတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံကနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်အာဆီယံအတွင်းမှူးချုပ်ဟောင်းလည်းဖြစ်တဲ့ဒေါက်တာဆူရင်ပစ်ဆူဝန်မနေ့ကသာပရိနေ့နိုဝင်ဘာလ30ရက်နေ့ကနှလုံးရောဂါနဲ့ရုတ်တရက်ကွယ်လွန်သွားခဲ့တဲ့အပေါ်အထူးဝမ်းနဲ့ကြေကွဲရပါကြောင်းဝမ်းနည်းခြင်းတဝန်လာတစ်ဆောင်ကိုမြန်မာနိုင်ငံသားရေးဝန်ကြီးဌာနကကြံရည်သူမိသားစုကိုဒီကနေ့ဒီဇင်ဘာလ1ရက်နေ့နေဆွဲနဲ့ပေးပို့လိုက်ပါတယ်ထိုင်းနိုင်ငံရဲ့နိုင်ငံရေးခေါင်းဆောင်တဦးအနေနဲ့မြန်မာဒီမိုကရေစီရဲ့တက်ကြလှုပ်ရှားစွာအကြံဉာဏ်ပေးဆောင်ရွက်ခဲ့သူနောက်မြန်မာပြည်ရဲ့အသွင်ကူးပြောင်းရေးကာလတွေမှာစေရောကိုပါအားပေးကူညီသူတဦးဖြစ်တဲ့အတွက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တက်ကြွလှုပ်ရှားသူတွေကကြီးမားတဲ့ဆုံးရှုံးမှုတစ်ခုအဖြစ်ဝန်းနေကြပါတယ်။ပြည်ပရောက်မြန်မာဒီမိုကရေစီအင်အားစုတွေကြားမှာမြန်မာဒီမိုကရေစီရဲ့အင်တိုင်းအားလိုက်ကူညီခဲ့သူတဦးဖြစ်ကြောင်းထိုင်းနိုင်ငံမှာနှစ်ပေါင်းများစွာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အတွက်ဥဆောင်လှုပ်ရှားခဲ့သူတဦးဖြစ်တဲ့ဝိုင်းရင်သတင်းသမားကြီးဦးစင်လင်းကအခုလိုပြောပြပါတယ်။
တော်တော်လေးစိတ်မကောင်းစရာအနေစရာကောင်းတာပေါ့။ဘာလို့လဲဆိုတော့သူကမြန်မာနိုင်ငံရေးဒီအစောပိုင်းကာလတွေပေါ့။ဗမာပြည်ရဲ့ဒီဒီမိုကရေစီလွတ်မြောက်ရေးကိစ္စမှာသူကအများကြီးကူညီခဲ့တယ်ဒီအဝေးရောက်တဲ့ဒီဥမာထိုင်းနိုင်ငံကိုရောက်သွားတဲ့မြန်မာနိုင်ငံရေးသမားတွေမြန်မာကျောင်းသားတွေနော်ဒီလိုတွေနဲ့ပတ်သက်လို့လည်းသူကအများကြီးကူညီပေးခဲ့တာတွေရှိတယ်သူကတော်တော်ကိုတက်တက်ကြွားကြွားနဲ့အထူးခြားခြားကူညီခဲ့တဲ့လူတစ်ယောက်ဖြစ်တယ်လေနော်ဒါကြောင့်မလို့သူနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသမားတွေဒီလိုတွေအားလုံးကတော့သူ့ကိုလေးလေးစားစားအမှတ်မရရှိနေကြတာပါသူတကယ်2001 2003 4 5 6ဆိုတဲ့အဲဒီကာလတွေမှာဆိုလို့ရှိရင်ဆိုရင်ဒီဆိုရင်အများကြီးသူကအကူအညီပေးခဲ့ပါလေအကြညာနော်ပြောတတ်နိုင်တဲ့အကူအညီကူညီမှုတွေလုပ်ကင်လုပ်ထိုက်တဲ့ကိစ္စတွေဆော့ဝဲနဲ့တောင်းတဲ့သုံးဖေးတွေမှာဆိုရင်မြန်မာပြည်လက်နက်ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အင်အားစုတွေပြောင်းပြီးတော့တိုင်ပင်ခဲ့တဲ့ပုံစံမှာတောင်းပါသူကပါဝင်ပြီးတော့
မြန်မာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးသတင်းသာဆရာကြီးဦးဝင်းတင်ပေါ်အခြေခံတဲ့ထူးထူးခြားခြားအမှတ်တရဖြစ်ရအကြောင်းကိုလည်းသူကအခုလိုပြန်ပြောင်းပြောပြပါတယ်။အဲ
့ဒီအချိန်ကသူကဒီအာဆီယံရဲ့သတင်းမှုချုပ်ဖြစ်နေတဲ့အချိန်မှာဆရာဦးဝင်းတင်ကလည်းလွတ်လာကြသော်လည်းဆရာဦးဝင်းတင်နဲ့ပတ်သက်ပြီးတော့လည်းအဲ့ဒီမှာကျွန်တော်တို့ဂုဏ်ပြုတဲ့အစီအစဉ်တွေပါပါတယ်။အဲ့ဒီအစီအစဉ်မှာလည်းမစ္စတာဆူရင်ပစူဝန်ကအစီအစဉ်ရဲ့သူတွေတင်းမှုချုပ်ဖြစ်တော်လည်းပဲအဲ့ဒီကောင်မှလာပြီးတော့နော်အားတဲ့ဒီရောထောက်ခံတောင်းပြောကြသွားတာရှိတယ်။ဒါကြောင့်မစ္စတာဆူရင်ပစူဝန်ကလည်းရုပ်ရက်ဝင်လွန်သွားတယ်ဆိုတာကတော့မြန်မာနိုင်ငံရေးသမားတွေအားလုံးကဒါတကယ်ကိုယူဆမှုများဖြစ်ကြမှာပါ
။ဒီခုလိုရုပ်ရက်တက်ဆုံးချုံသွားတဲ့ပုံမှာတော့ကြီးမားတဲ့ဆုံးရှုံးမှုအဖြစ်ဆူရင်နဲ့ကိုရိုင်းတွဲဆောင်ခဲ့မှုသူတင်းသာဆရာဦးဇေယသူကသုံးသပ်ပါတယ်
။ကြမျောရယ်ပေါ့။ဒါအာဆီယံဒေတာရင်းမှာကတော့ဒါမျိုးလူကလည်းရှားတယ်။သူစဉ်တော့8000အရှာဒေတာကတော့ဒါဆုံးရှုံးမှုပဲ
။8000အရှာနိုင်ငံရဲ့လူငယ်အစီအစဉ်တွေမှာဆူရင်နဲ့ကိုရိုင်းတွဲဆောင်ခဲ့ပြီးတော့ဆူရင်ပစ်ဝန်ရဲ့ဆင်းရဲမွဲတေလာတဲ့ငယ်စဉ်ဘဝအကြောင်းပညာရဲ့အရေးပါပုံကိုသူကိုယ်တိုင်ရှင်းပြခဲ့တာကတော့ဘဝမှာအမှတ်တရပါပဲလို့ဦးဇေယသူကပြောပါတယ်
။မမရဲ့ဖြစ်တာကတော့လူငယ်ကောင်းဆောင်တွေပေါ့အာရှရဲ့လူငယ်ကောင်းဆောင်တွေနဲ့အချင်းချင်းတွေ့ကြတဲ့ပွဲမှာသူလာတယ်။နေစဉ်ဆွေးနွေးခွင့်ရတော့ကျွန်တော်သူ့မေးလိုက်တယ်။သူငယ်ရဲ့ဘဝအကြောင်းသူပြန်ဖြေတာပေါ့နော်။10နှစ်17နှစ်လောက်တည်ဖဏမစည်းအောင်ပြောတယ်။မိသားစုကဆင်းရဲတယ်။အထိုင်းတောင်ပိုင်းကပေါ့လေ။အဲဒါဆိုဒီဖဏမစည်းနိုင်တဲ့ဘဝနဲ့ဘယ်လိုလုပ်ဒီလိုမျိုးဒီအာရှဒေတာမှာဆိုရင်ဒါဩလာကြီးတဲ့ဒီစတမန်ဘယ်လိုလုပ်ဖြစ်လာလဲပေါ့လေ။ဆိုတော့စူးစမ်းအထောက်အမှုနဲ့ပညာရေးကိုတော့သူကအဲ့ရောဆောင်းပေးပြီးကြောသွားပါတယ်ဗျာ
။မစ္စတာဆူရဲဟာထိုင်းနိုင်ငံဒီမိုကရက်တစ်ပါတီရဲ့လွှတ်တော်အမတ်တဦးလည်းဖြစ်ပြီးဒီမိုကရက်တစ်ပါတီဦးဆောင်တဲ့အစိုးရလက်ထက်1990ပြည့်နောက်ပိုင်းနှစ်တွေမှာထိုင်းနိုင်ငံဂျာယီဝင်ကြီးဖြစ်တာဝန်ယူထမ်းဆောင်ခဲ့သူပါ။ကုလသမဂ္ဂအတွင်းမှုချုပ်ယာရုနေရအတွက်လည်းယာထားစဉ်းစားခံရမှုတွေမှာပါဝင်ခဲ့ဘူးပါတယ်ရှင်။